ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ဖြစ်တာပြန်တက်လာချိန်မှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးနိုင်ငံတကာအတွေ့အကြုံတွေအရအသက်မဆုံးရှုံးရင်းအဓိကမှုကာကွယ်ဆေးထိုးဖို့အရေးကြီးတာနဲ့လူဝတ်သူတွေတောက်ဆေးသုံးနိုင်ကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်သင်ခန်းစာယူစရာတွေကိုဆက်ပြောမှာမို့ဒီတောက်ဆေးတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးတွေ့ရှိထားတာကနေစပြောပြပေးပါလားဆရာကြီ
းဒီနိုင်ငံမှာရန်လဲ hot ဖြစ်ပါတယ်ဒီဆေးတောက်ပြီးတော့ယောဂလက္ခဏာပြောင်းသွားတယ်တပတ်လောက်ကြာတဲ့ခါကျတော့ပြန်ပြီးယောဂရာလက္ခဏာတွေပြန်ပေါ်လာတယ်။အဲ့ဒါကို rebound လို့ခေါ်တာပေါ့နော် viral rebound လို့ကျွန်တော်တို့သုံးတယ်။ပြီးတဲ့ချိန်မှာအဲ့ချိန်ကျတော့တော့ပြန်စစ်လိုက်တဲ့ခါမှာတစ်ခါပြန်ပြီး positive ပြန်ဖြစ်လာတယ်။ Okay အဲ့ဒါတခုချိန်မှာကျွန်တော်အများဆုံးရတဲ့ concept ပေါ့နော်ကျွန်တော်ရဲ့လုပ်ပေါ်ကင်ဘက်တွေပြီးခဲ့တဲ့ဘက်ကဆိုရင်၃ယောက်တော့အဲ့ဒီတိုင်ကိုဖြစ်တာ။ဆိုတော့ကျွန်တော်တို့ပြီးပါတယ်သူတို့ကတော့ကျွန်တော်တက်လက်သက်ကြီးတယ်။သူတို့ covid ဖြစ်တယ်တဲ့ဘင်းလည်းနာတယ်လက္ခဏာတွေလည်းပြကျွန်တော်တို့ပြီးလိုက်နောက်၂ရက်ကျတော့ယူပြစ်သူတို့ပျောက်သွားတယ်လို့ပြောတယ်။သူကပုံမှန်ဖြစ်တယ်ပြန်စစ်လိုက်တယ် negative ဆိုတော့အလုပ်ပြန်အလုပ်တယ်တပတ်ကြာတော့နာလေးစီးတယ်ပြန်ပြီးတော့ဟိုနည်းနည်းလေးနေမကောင်းထိုင်မကောင်းလို့ဖြစ်လာတယ်ကိုယ်ရည်လက်တွေကြိုက်လာတယ်ဆိုတော့ပြန်ထပ်စစ်တာပေါ့ကျွန်တော်ကဆေးရုံမှာလုပ်တော့မရအောင်စစ်ရတယ်စစ်လိုက်တဲ့ခါကျတော့ positive ပြန်ဖြစ်ပေါ့အဲ့တော့သူတို့ကြောက်တာပေါ့ဗျာဒီ Paxlovid ကြောင့်စာရီထဲမှာလည်းရေးထားတယ် internet ဒီပုံမှာလည်းအရန်ပြန်ပြန်ပြီးရေးထားတာဒီ viral rebound တွေဖြစ်တယ် viral rebound တွေဖြစ်တယ်ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီသောက်ဆေးတွေကြောင့်ဒီ viral rebound ပေါ့နော်ပိုးတွေပြန်များလာတာကတကယ်ဖြစ်တာလားဆရာ
အဲ့ဒါကို Pfizer ဒီတစ်ပတ်မှာရှင်းပေးထားပါတယ်ဒီကျွန်တော်ရဲ့ journal viral rebound လို့ပြောရအောင်လေသူကျွန်တော်ကဘယ်လိုပြောမှလဲပေါ့နော် how do you define the viral rebound လေကျွန်တော်ကဒီလိုနှကောင်းထဲမှာပြန် swap ပြီးတော့ viral load လို့ခေါ်တယ်အတိအကျသော viral ဘယ်နှကောင်ရှိတယ်လဲကိုရေပြီးတော့ PCR လုပ်တာတော့မှသူတို့မှမတွေ့ပါဘူးပေါ့လေဆိုတော့ဒါကတော့ viral rebound မဟုတ်ဘူးဒါ virus ရဲ့သူ့ရဲ့ characteristic တစ်ခုဖြစ်ပါလိမ့်မယ်ပေါ့နော်ဆိုတော့သူတို့ရဲ့literature အရပဲပြောတာပါစာအရပြောတာပေါ့เนาะကျွန်တော်နားလေတဲ့စာအရ viral rebound ဆိုတော့မရှိပါဘူးအာတကယ်လို့များဒုတိယတစ်ချိန်ထပ်ပြန်ပြီးတော့ဖြစ်လို့ဒီလိုပေါ့ within the week အတွင်းမှာပြန်ပြန်နောက်ထပ်တစ်ချိန်ထပ်မတော့ပါနဲ့ဘာဖြစ်လို့လဲဆိုတော့ဘယ် clinical data မှမရှိပါဘူးဘယ်သူမှလည်းမသုံးပါဘူးအဲအဲ့တော့ကျွန်တော်ပြောတယ် okay မှာပါ